Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့မနက်ဖြန် VOE အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/40/51ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီကနေ့သတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူကြီးညာပါမယ်အမေရိကန်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေအရေးထိန်းချုပ်နိုင်ရေးမက္ဆီကိုနဲ့နောက်ထပ်သဘောတူညီချက်လက်မှတ်ထိုးတယ်လို့အမေရိကန်သမ္မတရဲ့ပြောဆိုချက်အပေါ်မရေမရနဲ့ဝေခွဲမရဖြစ်နေကြပါတယ်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါက်တော်ပြင်ဖုံးတော်ကြီးကျောင်းကစစ်ရှောင်းတွေကိုရှာပွေစစ်ဆေးလို့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဖုံးတော်ကြီးကြောင်းတဝိုက်မှာတက်ချထားစေဖြစ်ပါတယ်ဒီသတင်းလေးနဲ့အတူတခြားထိတ်တန့်ရောက်သတင်းလေးနားဆင်ကြရပါမယ်ရှင
်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့တောင်တရုတ်ပင်လယ်ပြင်မှာပိုင်တဲ့အငင်းပွားနေတဲ့နိုင်ငံအပါအဝင်အရှေ့တောင်အာရှ၄နိုင်ငံကိုအမေရိကန်က Scan Eagle drone ယာဉ်30ကျော်ရောင်းချခွင့်ပေးလိုက်တာကိုတရုတ်ဘက်ကဘယ်လိုတုံ့ပြန်လာမလဲဆိုတာနဲ့အတူတခါရခိုင်ဒေသကစစ်ရှောင်ဒုက္ခသည်တွေခိုလုံနေတဲ့ဖုန်ကြီးချောင်းကိုစစ်တပ်ကရှာဖွေမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့
ဒီပြည်သူတွေဟာတိုင်ပွင့်ပြုလို့ပြေးလာတယ်ဆိုတာကစစ်သားကိုကြောက်ပြီးတော့ပြေးလာတာစစ်သားကြောက်ပြီးတော့ပြေးလာတဲ့လူတွေကိုသိယူနေပေါင်းတယ်လက်လက်ကင်းရန်ဆိုင်ဆောင်ပြီးတော့သူတို့ရဲ့နေတဲ့နေရာကိုဝေရောက်ရှာဖွေတယ
်တဘာဝနဒီအရှင်ပညာဇောတာရဲ့မိန့်ကြားချက်နဲ့အတူနားဆင်ရပါမယ်2020ရွေးကောက်ပွဲအတွက်တိုင်းရင်းသားပါတီတွေစုစည်းပြီးအနိုင်ရရေးကြိုးပမ်းချက်နဲ့အတူ ILO 100ပြည့်အကြောင်းကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့ဒေါခင်မျိုးသက်တို့ပြောပြပါမယ်ရှင်
ရွှေပြောင်းအခြေချမှုကိုထိန်းချုပ်ရေးမက္ဆီကိုနဲ့မကြာခင်ကရခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတနင်္လာနေ့နေ့ခင်းပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမေးမြန်းခဲ့ပြီးမြေရှင်းရှင်းလင်းလင်းတော့မဖြေခဲ့ပါဘူး။သူပြောဆိုရကသဘောတူညီချက်ရဲ့မထုတ်ပြန်တဲ့အချက်တွေဖြစ်တယ်လို့ဒါသတင်းတောက်တွေကိုပြောခဲ့ပါတယ်။ Indianapolis 500ရဲ့ဒီနှစ်ကားမောင်းပြိုင်ပွဲမှာဘိုးဆွဲခဲ့တဲ့အဖွဲ့ကိုအင်ဖြူတော်တောင်ပယ်မြက်ခင်းပြင်မှာဂုံပြူတဲ့အခမ်းအနားအတွင်သမ္မတထရန့်ကပြန်ဖြေလာမှာတော့ဆောင်ရွက်ခဲ့တာတွေရဲ့တစိ့တစ်ပိုင်းဖြစ်တယ်လို့ပြောပါတယ်ဒီလိုသဘောတူညီချက်ရှိထားတယ်ဆိုရင်မက္ဆီကိုဘက်ကဘာကြောင့်ညင်းနေတယ်လဲလို့ VOA ကမေးလာမှာတော့သူတို့ကြာကြာညင်းနိုင်မှာမဟုတ်ဘူးလို့သမ္မတကဖြေပါတယ်မက္ဆီကိုနဲ့အမေရိကန်ကြားလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာအရေးကြီးလာတဲ့နောက်ထပ်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့ကပြောဆိုချက်အပေါ်မှာမရေမရနဲ့ဝေခွဲမရဖြစ်နေကြတာပါသမ္မတထရန့်ဘက်ကဒီကိစ္စအသေးစိတ်ပြောဆိုတာမရှိသလိုမက္ဆီကိုအစိုးရတာဝန်ရှိသူတွေကလည်းရွှေ့ပြောင်းဝင်ရောက်သူတွေကိုထိန်းချုပ်ရေးတီးခြားသဘောတူညီချက်လိုမျိုးကိုညှင်းဆိုထားပါတယ်ရှင
်အာဖဂန်နစ္စတန်စစ်ပွဲမှာအမေရိကန်တွေရဲ့တိုးတက်မှုကိုဒေသခံတွေရဲ့ပြောကြားချက်တွေနဲ့ကိုးကားဖော်ပြလေရှိပြီးတမ်းမှုတွေကတော့ဒီချက်တွေကိုဘေးဖယ်ထားပါတယ်ဒါပေမဲ့အချက်လက်တွေကိုတော့ဆက်ပြီးကြောက်ယူနေဆဲပါဒါပေမဲ့လူသိရှင်ကြားတော့ထုတ်ပြန်နေမရှိပါဘူးဒီနေ့အစပိုင်းမှာ American Resolute Support အဖွဲ့ကဒေသခံတွေရဲ့ကောက်ယူချက်တွေစုဆောင်းမှုကိုရပ်ဆိုင်းလိုက်ပြီလို့ပြောပါတယ်ဒီဒေသခံတွေစီကကောက်ယူမှုတွေထဲမှာအစိုးရဒါမှမဟုတ်တဘုံအဖွဲ့ထိန်းချုပ်မှုဒါမှမဟုတ်ဩစာတက်ရောက်မှုတွေရှိနေတာပါဒါပေမဲ့ American ထောင်လိုင်းအရာရှိတွေကတော့ဒီချက်လက်တွေကိုကောင်းဆုံးဖြစ်နေတတ်မှတ်ပြီးခုထိတ်တန့်လျှော့ချက်ဖြစ်နေပါတတ်မှတ်လိုက်တာပါ American ထောင်လိုင်းတိုင်ဝမ်ကသူတို့ရဲ့ဒေတာကန်တွေရဲ့ဩစာလွှမ်းနေတဲ့အချက်လက်တွေကိုဆက်လက်ရယူနေတာဖြစ်ပြီးဒီအစင်ခန်းစားရမှာလျှို့ချက်ဖြစ်နေထည့်သွင်းထားတယ်လို့ကာကွယ်ဝန်ကြီးဌာနစုံစမ်းမှုကပြီးခဲ့တဲ့လတုန်းကထုတ်ပြန်ခဲ့တာပါဆက်ဖက်အရာရှိတွေကတော့ American ထောင်လိုင်းအဖွဲ့တင်ပြတဲ့အချက်လက်တွေဟာအရင်က Resolute Support တင်ပြတာနဲ့တိတ်မကွာဘူးလို့ပြောပါတယ်ဒါပေမဲ့အစ်မင့်ထိတ်တန့်အချက်လက်ဆိုင်ရာအသေးစိတ်တွေပါပြီးဒါတွေဟာလူထုကိုတစ်ခါမှချမပြရသေးဘူးလို့ဆိုပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုစုံစမ်းမှုကိုအနှောက်အယှက်ပေးဖို့ကြိုးစားပြီးတရားရေးပိုင်းကိုသမ္မတဒေါ်နယ်ထရန့်ပိတ်ပင်ဟန်တာခဲ့သလားဆိုတာကိုစုံစမ်းတဲ့အထူးစုံစမ်းမှုရောဘတ်မူလာရဲ့အစင်ခန်းစားတဲ့ကအရေးကြီးတဲ့ဆက်ရွက်စရမ်းတွေကိုတရားရေးဌာနကလွှဲပေးပါမယ်ဆိုတဲ့သဘောတူညီချက်ကိုအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တီတနင်္လာနေ့ကရရှိခဲ့ပါတယ် သမရထရန့်နဲ့တခြားပုဂ္ဂိုလ်တွေအနေနဲ့တရားရေးကိုအဟံ့အတားလုပ်ခဲ့သလားဒါမှမဟုတ်လည်းမမှန်မကန်လုပ်ခဲ့တာတွေရှိသလားဆိုတာကိုအထူးစုံစမ်းရေးမှူးရယူအသုံးပြုခဲ့တဲ့အရေးပါတဲ့သက်သေတွေကိုပေးအပ်မှာဖြစ်ပြီးအထူးစုံစမ်းရေးမှူးမူလာရဲ့အရေးအကြီးဆုံးစာရွက်စာတမ်းတွေကိုတရားရေးဌာနကကြီးစုခွင့်ပေးမှာဖြစ်တယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်ဂျာရိုနတ်လာကပြောပါတယ်အောက်လွှတ်တော်တရားရေးကော်မတီဝင်တွေအလုံးဒီဆာရွက်စရန်နေကိုကြီးစုခွင့်ရမှာဖြစ်တယ်လို့လဲမစ္စတာနက်လာကပြောပါတယ်တရားရေးဌာနရဲ့အခုသဘောတူညီချက်အရအောက်လွှတ်တော်ကော်မတီကကျန်းနာစစ်ဆေးခံဖို့စင့်ခေါ်မှုကိုပြက်ကွက်ခဲ့တဲ့ရှင်းနေချုပ်ဝီလန်ဘားကိုလွှတ်တော်ကိုမထီမဲ့မြင်လုပ်မှုနဲ့ဆွဲဆိုမလားဆိုတာကိုအင်ကာနေမဲခွဲဖို့စီစဉ်ထားတာကိုပြန်ပြီးတော့ရုပ်သိမ်းမယ်လို့လဲအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်
နယူးယောက်မန်ဟတန်ကမုံမြော်တိုက်တလုံးပေါ်မှာတနင်္လာနေ့နေ့လယ်ကရဟန်းရင်တစင်းပြတ်ကြခဲ့ပြီးရဟန်းရင်မောင်းတည်ဆုံသွားတယ်လို့နယူးယောက်အရာရှိတွေကပြောပါတယ်မိုးရွာပြီးမြူတွေဆိုင်းနေခြင်းမှာပြတ်ကြခဲ့တာပါနယူးယောက်မြို့လယ်က AXA Equitable Center ခေါင်းမုံမှာပြတ်ကြတယ်ရဟန်းရင်ကထွက်နေတဲ့မိခိုးတွေကိုတွေ့နေရပါတယ်ရဟန်းရင်မီးလောင်ကျွမ်းခဲ့ပြီးမိကိုချက်ချင်းပဲနှိမ့်သက်နိုင်တယ်လို့မိသားရဲတွေကပြောပါတယ်အခင်းဖြစ်ပွားမှုကအကျန်းဖက်မှုနဲ့သက်ဆိုင်တဲ့အထောက်အထားမတွေ့ရတယ်လို့ချိန်ချောက်မှုတွေလည်းရှိမနေဘူးလို့နယူးယောက်မြို့တော်ဝန်ဘယ်လ်ဒီလာစီယိုကသတင်းတောက်တွေကိုပြောပါတယ်။ယဟန်ရင်မောင်းသူဘသူဘဲဝါမသိပေမဲ့ဒီယဟန်ရင်ကိုမောင်းသူဟာပုဂ္ဂလိကယဟန်ရင်မောင်းသမားတူဖြစ်ပြီးဒီလောက်လုံနေကြလို့ဖြစ်ကြောင်းမြို့တော်ဝင်ကပြောပါတယ်။ယဟန်ရင်ဟာလည်းလုပ်ငန်းအကြီးအကဲတွေကိုတင်ဆောင်ပြီးတည်ဖို့ပြီးတဲ့ရင်မျိုးဖြစ်ပုံရတယ်လို့ဆိုပါတယ်။ယဟန်ရင်ကခေါင်းမိုးပေါ်ကိုအရေးပေါ်ဆင့်သက်ဖို့စူးစမ်းခဲ့ပုံရပြီးဒီဆောက်ဦးရက်ကဒူတယောက်ကိုမှထိခိုက်ဒဏ်ရာရတာမရှိဘူးလို့နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမော့ကပြောပါတယ်။ယဟန်ရင်ပြတ်ကျအဆောက်ဦးက Rockefeller Center နဲ့ Times Square နဲ့ပါနီးနေတာကြောင့်ဒီတဝက် 9/11 World Trade Center မိုးမြော်တိုက်ညီနောင်အကြမ်းဖက်သမားအတိုက်ခိုက်ခံပြီးပြိုကျခဲ့တာကိုအမှတ်ရစေပါတယ်။အခုရဟတ်ရင်ပြတ်ကျမှုတွေ FFA ပြည်ထောင်စုလေချောင်းစီမံခန့်ခွဲရေးနဲ့ NSP နိုင်ငံတော်တိုင်ပို့ဆောင်အန္တရာယ်ကင်းရေးဘုတ်ဖွဲ့တို့ကစုံစမ်းစစ်ဆေးနေစေပါ
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါက်တော့ပြင်ဖုံးတော်ကြီးအကြောင်းမှာခုလုံနေကြတဲ့စစ်ရှောင်း3000ကျော်တဲမှာရှာပွေစစ်ဆေးလိုတဲ့ဆိုတဲ့အကြောင်းပြချက်နဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေမနေ့ပိုင်းကစားလို့ညသကောင်ကျော်အထိဖုံးတော်ကြီးအကြောင်းထဲမှာရောအကြောင်းပဝင်းချင်းမှာပါနေရာယူထားတယ်လို့အကြောင်းဝင်းထဲမှာရှိနေတဲ့ဥပဇင်းတဘာဝနဒီအရှင်ပညာဇောတာကမိန့်ပါတယ်ဖုံးတော်ကြီးအကြောင်းထဲမှာခုလုံနေကြတဲ့စစ်ရှောင်းတွေထဲမှာရှာပွေစစ်ဆေးမှုကိုအရက်ဝတ်နဲ့ဆောင်ရွက်ဖို့ဖုံးတော်ကြီးအကြောင်းတာဝန်ခံတွေကတောင်းဆိုကြတာဖြစ်ပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကတော့ဝင်ပြီးရှာပွေတာမလုပ်သေးဘူးလို့လည်းမိန့်ပါတယ်။တကောင်ကျော်အချိန် VOA ကဆက်သွယ်ချိန်မှာတော့စစ်ရှောင်းတွေရောဖုံးတော်ကြီးအကြောင်းတာဝန်ခံတွေရောစိုးရိမ်စိတ်နဲ့စောင့်ကြည့်နေကြပါတယ်။ဖုံးတော်ကြီးကျောင်းအတွင်းနဲ့အပြင်တို့မှာတက်ချထားတဲ့တပ်ဖွဲ့ဝင်တွေလူပြောင်းနေတာကိုတွေ့ရပြီးတခြားထူးခြားချက်တော့မရှိသေးဘူးလို့လဲဥပစင်တဘာဝနဒီအရှင်ပညာဇောတာကမိန့်ပါတယ်ရှင်
။မြန်ကိုရီးယားနိုင်ငံတွင်းမှာလူမြင်ကွင်းမှာဆင်းကွက်မြက်လေရှိတဲ့ရာနဲ့ချီတဲ့နေရာတွေကိုဖော်ထုတ်နိုင်ပြီလို့ဆိုးအခြေစိုက်လူခွင့်ရေးဖွဲ့ဖြစ်တဲ့ Transitional Justice Working Group ကပြောပါတယ်။အဲ့ဒီနေရာ323နေရာအတိအကျဘယ်မှာရှိတယ်ဆိုတော့ကိုရောမြန်ကိုရီးယားအစိုးရကခြေရာဖြတ်ပစ်မှာဆုတဲ့အတွက်မပြောပေမဲ့မြစ်တွေလေကွင်းတွေနဲ့တောင်ကုန်းတွေပြင်ဈေးတွေနဲ့စာသင်ကျောင်းတွေလည်းပါတယ်လို့ပြောပါတယ်။ဒီဖွဲ့အစီရင်ခံစားမှာလူ100ယောက်ကိုကွက်မြက်ရေးဖွဲ့ကတနက်နဲ့တပြိုင်နက်ပြစ်တက်ခဲ့ကြောင်းပါရှိပြီးတော့ရာနဲ့ချီတဲ့လူတွေရှင်းမှာကွက်မြက်ရဲ့အဓိကအကြောင်းရင်းကလူတွေစိတ်အကြောက်တရားတွေဖြစ်ပေါ်အောင်လို့ဆိုပါတယ်ဒီလိုကွက်မြက်တဲ့အဖြစ်အပျက်တွေအခုနောက်ပိုင်းမှာယောနယ်လာပြီးမဲ့လှိဝက်ကွက်မြက်ခံရသူတွေပိုများလာသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီလိုကွက်မြက်ခံရတဲ့သူတွေထဲမှာအုတ်ချုပ်သူအခွင့်အထူးကံပုံကိုယ်တွေလည်းပါဝင်နေပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုံးရဲ့ဦးလေးတော်ဆက်သူလည်း2013မှာအကွက်မြက်ခံရပါတယ်အလားတူအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ကိစ္စဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့လို့ဆွေးနွေးပွဲမပါဝင်ပတ်သက်ခဲ့သူမြောက်ကိုရီးယားအရာရှိတချို့အခုလတွင်ကွက်မြက်ခံရတယ်လို့လည်းတောင်ကိုရီးယားမီဒီယာတချို့ကရေးပါတယ်ဒါပေမဲ့ဒီလိုရေးသားချက်တွေကိုအတိပြုလို့မရနိုင်ပါဘူးတခါလေမြောက်ကိုရီးယားကအကွက်မြက်ခံရတယ်လို့သတင်းထွက်နေသူကနောက်ပိုင်းမှာပြန်တွေ့လာလို့ဖြစ်ပါတယ်
ပါကစ္စတန်သမ္မတဟောင်းအစစ်ဖာလီဇာဒါရီကိုဒေါ်လာတန်းချီပြီးငွေမဲခဝချမှုနဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပါကစ္စတန်အောက်လွှတ်တော်မှလက်ရှိလွှတ်တော်မှဖြစ်တဲ့ဇာဒါရီကိုပါကစ္စတန်နိုင်ငံကနေဒေါ်လာတန်းချီပြီးနိုင်ငံခြားဘန်ဆင်းတွေထဲပြောင်းနိုင်ရေးဒါဇင်နဲ့ချီတဲ့ဘန်ဆင်းအတုတွေအသုံးပြုခဲ့တယ်လို့စွပ်စွဲထားတာပါ။ဒီအမှုမှာသူ့ရဲ့ညီမဖိုင်ယယ်တာဘူးလဲပါဝင်တယ်လို့စွပ်စွဲထားပါတယ်။လောက်ကျန်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဗနက်ဇီဘူတိုရဲ့ခင်ပွန်းသမ္မတဟောင်းဇာဒါရီကတော့အာဂတိလိုက်စားမှုစွပ်စွဲချက်တွေကနိုင်ငံရေးရွေချက်နဲ့လုပ်တာဆိုပြီးတော့ညှင်းဆိုထားပါတယ်။သူကလွှတ်တော်ထဲမှာတတိယအင်အားအကြီးဆုံးပါကစ္စတန် People Party PPP ကိုဦးဆောင်နေတာဖြစ်ပါတယ်။ဇာဒါရီရဲ့ပါတီက2018ခုနှစ်အထွေထွေရွေးကောက်ပွဲမှာနိုင်ပြီး2013ခုနှစ်အထိသူသမ္မတဖြစ်ခဲ့တာပါ။ဒီကာလအတွင်းငွေကြေးခွာချဖို့အတွက်ဗန်ဆင်းအတုတွေလုပ်ခဲ့တာလို့စွပ်စွဲခံထားရတာဖြစ်ပါတယ်။
ဂျွန်လ28နဲ့29ရက်နေ့မှာဂျပန်နိုင်ငံအိုဆာကာမှာပြုလုပ်မဲ့ G20 ဆင်းရဲပွဲမှာတရုတ်သမ္မတရှီဂျင်ပင်ကကုန်သွယ်ရေးကိစ္စဆက်ပြီးမဆွေးနွေးဘူးဆိုရင်အမေရိကန်ဘက်ကလည်းတွင်းကုံခုံထပ်ပြီးတော့တိုးကောက်ဖို့ဝန်မလဲဘူးလို့အမေရိကန်သမ္မတထရမ့်ကချိန်ချောက်လိုက်ပါတယ်။တရုတ်နိုင်ငံဘက်ကတော့တွေ့ဆုံမှုအတိအပြုပြောကြားတာမရှိသေးပေမဲ့သမ္မတထရမ့်က CNBC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံပွဲမှာသူ့အနေနဲ့ G20 ဆင်းရဲပွဲမှာသမ္မတရှီနဲ့တွေ့ဆုံဖို့မျှော်လင့်ထားကြောင်းနဲ့သူလိုလားတာထက်တရုတ်ဘက်ကကုန်သွယ်သဘောတူညီချက်ရဖို့ပိုလိုလားတယ်လို့လည်းပြောကြားခဲ့ပါတယ
်။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့ဇက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်ကတောင်တရုတ်ပင်လယ်ပြင်ဒေသကနိုင်ငံတွေကို drone ယာဉ်30ရောင်းချတဲ့အကြောင်းနဲ့စပါမယ်ရှင်။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်နဲ့ပိုင်နဲ့အငင်းပွားနေတဲ့မလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံ၃နိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံ၄နိုင်ငံကို Scan Eagle drone ယာဉ်အစင်း30ကျော်ရောင်းချခွင့်Institute INC ကုမ္ပဏီကိုအမေရိကန်ကာကွယ်ရေးဌာနကခွင့်ပြုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသနဲ့ပတ်သက်ပြီးအမေရိကန်တွေဝင်ရောက်ဆွတ်ဖက်ဖို့ကြိုးစားနေတယ်လို့ရှုမြင်တဲ့တရုတ်အစိုးရဘက်ကဒီကိစ္စအတွက်ဘလို့တုံ့ပြန်တယ်ဆိုတာကိုဒေသတွင်းကြမ်းကြင်သူတွေနဲ့ Rob Jennings ကမေးမြန်းထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ American ကာကွယ်ရေးဝန်ကြီးဌာနက Insight to Inc. ကုမ္ပဏီကိုမေလ31ရက်နေ့ကဒေါ်လာ48.9 ဘီလီယံတန်ဖိုးရှိတဲ့ Scan Eagle drone ယာဉ် 34 စင်းကိုအရှေ့တောင်အာရှကမလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောင်းချခွင့်ပေးလိုက်တာပါ။ဒီ၄နိုင်ငံစလုံးဟာလွန်ခဲ့တဲ့10နှစ်အတွင်းသူတို့ရေပိုင်နဲ့ထဲဝင်ရောက်လာတဲ့တရုတ်သင်္ဘောတွေကြောင့်တရုတ်နဲ့အခြေတင်ပြောဆိုရတဲ့အခြေအနေရောက်ခဲ့သူတွေပါ။ဟောင်ကောင်ကနေဘော်နီယိုကျွန်းကြားကျယ်ဝန်းတဲ့တရုတ်ပင်လယ်ပြင်ထဲမှာအမေရိကန်နဲ့ရေပြင်ပိုင်နဲ့ပြဿနာမရှိပေမဲ့ဒီပင်လယ်ပြင်ကိုနိုင်ငံတကာရေချောင်းသွားလာရေးအတွက်လမ်းပွင့်နေဖို့တော့အမေရိကန်ဘက်ကလိုလားနေပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသရဲ့90ရာခိုင်နှုန်းကိုတရုတ်ကသူ့ရဲ့ပိုင်နက်ဖြစ်နေကြီးညာထားတာဖြစ်ပြီးအဲ့ဒီမှာအမေရိကန်ကရေရက်သင်္ဘောကြီးတွေမောင်းနှင်ခဲ့တယ်လို့ဒေတာရင်းကအာရှနိုင်ငံတွေနဲ့ပါစီးရေးဆက်ဆံမှုတွေကိုမြင့်တင်ခဲ့တာပါ။ဒါကြောင့်ဒီရေပြင်ကိုစောင့်ကြည့်နိုင်တဲ့ drone ယာဉ်တွေရောက်လာမှနဲ့ပတ်သက်ပြီးအမေရိကန်ဘက်ကထိုးနဲ့တိုက်ခိုက်မှုတစ်ခုဖြစ်နေတရုတ်ဘက်ကကန့်ကွက်ပြောဆိုမှုလှုပ်လာနိုင်တဲ့အပြင်စီးပွားရေးအရာပါပြင်းပြင်းထန်ထန်တုံ့ပြန်ဖို့ဖြစ်လာနိုင်တယ်လို့ဒေသရင်းကျွမ်းကျင်ပညာရှင်တချို့ကယုံကြည်ကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်က International Christian တက္ကသိုလ်ကနိုင်ငံရေးနဲ့နိုင်ငံတကာလေ့လာရေးအထူးတန်းတွဲဖက်ပါမောက္ခစတီဖန်နက်ဂီကအခုလိုပြောပါတယ်
I think that Beijing will see it as the United States interfering.
Google Monument drones ရင်းနဲ့ရောင်းချမှုဟာဆိုရင်တရုတ်ဘက်ကသူ့ရဲ့အဓိကအကျိုးစီးပွားလို့ရှုမြင်ထားတဲ့တောင်တရုတ်ပင်လယ်ပြင်အရေးမှာ American ရဲ့ဂျာဝင်ဆွတ်ဖတ်မှုအဖြစ်ရှုမြင်မယ်လို့ကျွန်တော်ထင်ပါတယ်။နောက်ပြီးတော့တရုတ်တို့ရဲ့အဓိကအကျိုးစီးပွားတွေအပေါ် American ဘက်ကထိပါဖို့ကြံစည်မှုဆိုပြီးပြည်တွင်းမှာထင်ယောင်ထင်မှားပိုးဖြစ်လာစေဒီအချက်ကိုအခွင့်ကောင်းအဖြစ်တရုတ်ဘက်ကအသုံးချပါလိမ့်မယ်။
American drone တွေကို Insight to company ကမလေးရှားကို7စင်း Indonesia ကို8စင်းဖိလစ်ပိုင်ကို8စင်းနဲ့ Vietnam ကို6စင်းရောင်းချဝင်ပေးထားတယ်လို့ကာကွယ်ရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်။ဒီ drone တွေနဲ့အတူအပိုပစ္စည်းတွေနဲ့အထောက်ကူကိရိယာတွေပြင်တရုတ်ရေကြောင်းလှုပ်ရှားမှုဆန်ရကိုဝင်းဟင်ကနေစောင့်ကြည့်စစ်ဆေးတဲ့ပစ္စည်းတွေအသုံးပြုနေပါတင်တန်းပေးဖို့ပါဝင်ပြီးအဲ့ဒီနိုင်ငံတွေကို2022မှာနောက်ဆုံးထားပြီးပေးဖို့ရမှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တဲ့ တရုတ်နဲ့ပိုင်းနဲ့အငင်းပွားကြတဲ့အထက်မှာအင်ဒိုနီးရှားမပါပေမဲ့တရုတ်သင်္ဘောတွေဟာသူတို့ရဲ့နာတူနာကျွန်းနာကိုတခါတလေမှရောက်လာတတ်တဲ့စိန်ခေါ်မှုမျိုးကြုံရတဲ့အတွက်သူတို့လည်းဝဲဖို့လုပ်နေတာပါမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်သုံးနိုင်ငံကတော့တရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးနိုင်ငံတကာဥပဒေအရသူတို့ရဲ့ရေပြင်ပိုင်နဲ့စီးပွားရေးဆောင်ကိုတရုတ်ကပိုင်ဆိုင်ကြောင်းကြေညာထားတာဖြစ်ပါတယ်အခုလိုဒရုန်းယာဉ်တွေပြိုင်ပတ်နိုင်ငံငယ်လေးတွေကိုရောင်းချပေးတာနဲ့ပတ်သက်ပြီးတရုတ်ဘက်ကကြီးကြီးကျယ်ကျယ်ဘာမှပြောတာမတွေ့ရဘူးလို့စင်ကာပူအမျိုးသားတက္ကသိုလ်ပြည်သူ့ရေးရာမူဝါဒကျောင်းကတွဲဖက်ပမောက္ခအီဒွာဒိုအာရာရန်ကပြောပါတယ်
So I think what you would see is that the spokesperson of the
တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရရဲ့တုတ်ပြန်ချက်ကိုကြည့်ရင်တိတ်မပြင်းထန်ဘူးဆိုတာတွေ့ရမှာပါ
ဒီ drone ယာဉ်တွေဟာထောက်လန်းရေးအတွက်တက်တက်ပဲလို့တော့သတ်မှတ်လို့မရပါဘူးတရုတ်ဟာအရင်ကတည်းကဒီပင်လယ်ပြင်ထဲမှာငါးလုပ်ငန်းရေနံတဘာဝထံတွင်နဲ့စီးပွားဖြစ်သင်္ဘောလိုင်းတွေအတွက်သူ့ရဲ့ drone တွေ radar စနစ်တွေကိုတုံးခဲ့တာဖြစ်ပါတယ်ဒါကြောင့် American ရဲ့ drone တွေကြောင့်တရုတ်ဘက်ကအပြောင်းလဲတက်ဖြစ်လာဖို့မမြင်ဘူးလို့ Washington DC Simpson Center ကအရှိအာရှရေးအစီအစဉ်အကြီးတန်းတာဝန်ခံယွန်ဆန်းကပြောပါတယ်
Of course they don't like it but is this really going to change the tide
ဒါပေါ်ရှင်သူတို့ကဒါကိုမကြိုက်ပါဘူးဒါပေမဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအခြေအနေတွေတကယ်ပဲပြောင်းလဲသွားပါမလားဆိုရင်တော့မပြောင်းလဲနိုင်ပါဘူးအထူးသဖြင့်တော့လက်ရှိတရုတ်နဲ့ဒီအရှိတောင်အာရှနိုင်ငံများရဲ့ဆက်ဆံရေးကိုထည့်သွင်းစဉ်းစားမယ်ဆိုရင်အလုံးကထိန်းချုပ်မှုအောက်မှာရှိတယ်လို့ရှုမြင်ရမှာပါအနည်းဆုံးတော့တရုတ်ဘက်ကရှုမြင်ချက်အရာပေါ့ရှင
်။ဒါအပြင်တရုတ်အနေနဲ့အရှိတောင်အာရှနိုင်ငံတွေကြားသူ့ဩဇာပိုးပြီးခိုင်မာလာဖို့အတွက်ကြိုးစားနိုင်တယ်လို့လည်းသုံးသပ်ပါတယ်။ဖြစ်နိုင်တာကတော့ဒီအရှိတောင်အာရှနိုင်ငံတွေကိုတရုတ်နဲ့အမေရိကန်ဘယ်သူကိုရွေးမလဲလို့ဖိအားပေးလာနိုင်ခြင်းရှိတယ်လို့ဆိုပါတယ်။ဒီလိုလုပ်တဲ့အခါမှာအမေရိကန်ကဒီနိုင်ငံတွေနဲ့စီးပွားရေးပတ်သက်မှုကတရုတ်နိုင်ငံလောက်မရှိတဲ့အတွက်အဓိကစီးပွားရေးအရာသူ့ပဲပေါအောင်တရုတ်ကဆွဲဆောင်နိုင်ခြင်းရှိနေတာပါ။
တို့ခင်မျိုးသက်ပြောပြသွားတာပါရှင်အခုတော့ရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါက်တော်ပြင်ရွာကဆစ်ဆောင်ဒုက္ခသည်3000ကျော်ခိုးလုံနေရဖုံးတော်ကြီးချောင်းအတွင်းနဲ့အနီးတစ်ဝိုက်မှာမြန်မာစစ်တပ်ကဆက်ပြီးဝိုင်းထားတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့သဘာဝနဒီအရှင်ပညာဇောတာကမိန့်ပါတယ်တနင်္လာနေ့မနေ့ပိုင်းကနေသကောင်းကျော်အထိအစိုးရတပ်ကဝိုင်းထားတာမို့လို့ဆစ်ဆောင်ဒုက္ခသည်တွေရောဖုံကြီးချောင်းမှာသတင်းသုံးနေတဲ့တန်ကားတော်တွေပါစိုးရိမ်စိတ်နဲ့အခြေအနေကိုစောင့်ကြည့်နေကြပါတယ်တနင်္လာနေ့ညသကောင်းကျော်အချိန်ဖုံတော်ကြီးချောင်းအခြေအနေကိုမသိင်္ဂီထိုက်ဆက်သွယ်မိမြန်တာမှာသဘာဝနဒီအရှင်ပညာဇောတာကအခုလိုစပြီးတော့မိန့်ကြပါတယ
်ဒုက္ခသည်တွေရောခလေးတွေရောမိမတွေရောတကြီးတွေရောဒီအမျိုးသားတွေရောဘယ်သူမှမအေးကြပါဘူးသူတို့အိုက်ခိုင်းပါလေလုံချင်းနဲ့အိုက်ကြပါကြောက်ပဲစောင့်ပါမယ်ဆိုလည်းမရပါဘူးသူတို့လည်းမအေးသေးနဲ့ခိုင်းနေကြပါလေ
သူတို့ကဘာအတွက်ဝိုင်းထားတယ်လို့ရောဖုံဖုံတို့သိထားပါလေ
တိတ်တာတော့သူတို့မပြောဘူးလေသူတို့ကစစ်စစ်မင်းမြဲစရာရှိတယ်ကြောင်းတဲ့ကိုမသိငါဘူးစစ်စစ်မင်းလို့ပြောတာလေဒါစစ်စစ်မင်းလို့ပြောတော့သူတို့မှစစ်စစ်ရအောင်လေဥကြီးကြောင်းလဲရဒီစစ်စစ်ဖို့ဝန်ရဲမပါဘူးရေးတော့ပါလာတယ်ဟုတ်တယ်ဒါပေမဲ့ဥစင်းတို့ကစစ်စစ်ကမပေးဘူးလို့ပြောအောင်ပေးတယ်စစ်စစ်တို့တောင်းဆိုတာတစ်ခုပဲရှိတယ်ဆစ်ဆောင်ပြည်သူ3000နဲ့130ပေါ့ဒီပြည်သူတွေဟာတိုင်ဝန်ကြီးလို့ပြီးတာလေဆိုတာထက်စစ်သားကိုကြောက်တော့ပြီးတာလားစစ်သားကြောက်ပြီးတော့ပြီးတာလေလို့သူသိယူနေပေါင်းတယ်လက်နဲ့ကင်းရန်ကင်ဆောင်ပြီးတော့သူတို့ရဲ့နေတဲ့နေရာကိုဝင်ရောက်ရှာဖွေမယ်စစ်စစ်မယ်ဆိုတော့သူတို့ကကြောက်ကြတဲ့အတွက်ဦးစင်းတို့ကအဆက်ဝက်နဲ့ဝင်ပြီးတော့စစ်ဆေးဖို့ဒါလေးတစ်ချက်ပဲတောင်းဆိုတာပါပထမပြောတော့ကရိုးတက်တော့ပါပဲဦးစင်းတို့ကဒီတောင်းဆိုချက်လေးတောင်းဆိုလိုက်တဲ့အခါမှာဦးစင်းတို့ကကြောင်းကိုနည်းနည်းဝိုင်းတယ်ကြောင်းတော့ဦးစင်းတို့မသိခင်ကြောင်းရဲ့ဘာသာနည်းဘာသာရေးနည်းဖြစ်တဲ့ဖုန်းကြောင်းရဲ့ကြောင်းချံဝင်တဲ့မှာပဲရှိတဲ့အတောင်ပေါ်မှာနေရာအမိန့်ယူထားတယ်။ကြောင်းရဲ့ရောက်ဖတ်ချမ်းမှာနေရာအမိန့်ယူထားတယ်။ရှေ့ဘက်ချမ်းမှာနေရာယူထားတယ်။တောင်ဘက်ချမ်းမှာတော့နေရာမယူမယူတော့ကျွန်တော်မကြည့်တဲ့အတွက်မသိဘူး
။အင်းအားဘယ်လောက်ရှိပါလဲ။စစ်သားတွေပဲလားအခုရောရဲတွေရှိပါသေးလားဖုန်းဖုန်
း။ရှိကတော့အခုရပါတော့မသိဘူး။ဒါပေမဲ့ရောထဲမှာတော့ရှိမယ်ထင်တာပဲ။တပ်မတော်ပိုင်းအင်အားကတော့ငကိုတရတိ9ရက်နေ့တကယ်ကတပ်မတော်ဒီဘက်တဆိတ်ကိုခြေသွားပြီးတော့တမတ်စစ်နေပေါ့ပတ်တဆိုင်ရလမောင်းကနံပါတ်ပြောတာပေါ့နောက်တစ်ခုကနောက်တိုင်းမှတစ်ခုကကြာလမောင်းနံပါတ်မပါဘူးသူကကြာတော့ဒီဖနက်ရဲ့ပေါင်ကိုကြည့်တဲ့အခါကျတော့ပုံလေး6ဒီတမတ်နှစ်ခုပေါ့စာသင်ကျောင်းမှာတအုပ်ထူးနေတယ်ရွာရဲ့မြောက်ဖက်ထံတမိုင်းတော့မြူ9ဖာလုံးတော့အခေါ်မှာကျော်နဲ့9ဖာလုံးတော့အခေါ်မှာပေါ့စီတကွန်ရှိတယ်အဲ့ဒီတကွန်ရဲ့ဘေးနားမှာနေနေကြတယ်နှစ်ဖွဲ့ပေါင်း900လောက်ရှိတယ်ဒါပေမဲ့အခုဘုန်းကြီးကျောင်းအနီးနားမှာကတော့200ဝန်းကျင်လောက်သူတို့နေရာလူပြောင်းလေးပေါ့ဗျာခဏနေကြရင်တယောက်ပြောင်းလိုက်ခဏနေကြတယောက်ပြောင်းလိုက်ဒါတော့လုံးနေကြတယ်မနေ့9နာရီကလေးကနေအခုချိန်ရှိနေပါတယ်တ ဒီညကိုလည်းကျွန်တော်အိပ်ရမယ်မထင်ပါဘူးဗျ။ဒုက္ခတွေလည်းမအေးကြဘူးဖြစ်နေပါတယ
်။ဖုန်းဖုန်းတို့ကပထမသူတို့ရက်ဝက်နဲ့ဝင်ရှာပါလို့ပြောတော့ငါသူတို့ရက်ဝက်နဲ့ဝင်ရှာဖြစ်သေးလားဖုန်းဖုန
်း။မဖြစ်ပါဘူးသူတို့ဝင်သေးလို့တော့ပြောတယ်ဗျ။ဒီနေ့အမေဒီအခုချိန်ထိသူတို့ဝင်လာတာမရှိပါဘူး။ဒီလိုအတကိုင်းလို့ရှင်ဒီဖောင်းအပြေကိုအရောက်ဝမပါလို့ရှိရင်ပစိုးတဲ့အိတ်တွေပြေးပါမယ်လို့လည်းပြောပါတယ်။သူတို့ကဝင်သေးလို့ပြောပြီးတော့မလာတာကတော့ဦးဇလုံးလည်းမသိဘူးစောင့်နေတာပဲတနေကုန်
။အန်တရယ်ပြုတ်မဲ့အရေးအယောင်တွေဘာတွေတွေ့ပါသလားဖုံဖုံ
။ကျောင်းရဲ့သာသနာ့နေနေဖြစ်တဲ့ဘုန်းကြီးကျောင်းဝင်ထဲမှာရှိတဲ့တောင်တက်ရှိတယ်။အဲတောင်ပေါ်မှာဦးဇလုံးကကျောင်းချန်တွေကိုယူနီဖောင်းနဲ့မဝင်ဖို့မေတ္တာရဲ့ခံစားတဲ့ကြားတွေကဦးဇလုံးမသိအောင်နောက်ဘက်ကပတ်ပြီးတော့ဝင်နေဆိုကတဲ့ကိုကဘယ်လိုပြောမလဲ။တာကိုယ်တွေကမတမာတော့ဘူးလို့ဥစ္စာကတော့ပြင်းတယ်။ဒါတို့လည်းစိုးရည်ဥစ္စာကိုယ်တိုင်လည်းအဲ့ဒီတောင်ရဲ့မျက်နှာချင်းဆိုင်ဖြစ်တဲ့ဖျားတစုရှိတဲ့ကိုလိုဝင်းစီဒီကိုလိုဝင်းဖျားပေါ်မှာဥစ္စာကိုယ်တိုင်ဒီညာအိမ်မှာပဲကျင်းပါပါအိမ်မှာပဲနေပါပါအဲ့ရနေရလဲအိမ်မှာပဲခြားထားပါလေ
။ဒီဒုက္ခတွေထဲမှာရောဒီအာခေါင်းပေါင်းတန်အမျိုးသားတွေရှိလို့လားသူတို့ကဘာလို့မတင်ကဖြစ်နေလို့ဥစ္စာထင်ပါလဲ
။အမျိုးသားတွေတော့အမျိုးသားတချို့လည်းပါတယ်ဗျ။ပြီးလာကြဆိုရော်လုံးကြီးပြီးလာတာတွေရှိတယ်လေ။ရော်ပေါင်း6ရော်ဆိုတော့ကတော့ရေလူပေါင်း3000ကျော်အဲ့ဒီမှာတော့မြို့သားလေး100 300 300တော့ပါလာပြီလေဗျာ
ဒီမှာအာနာပိုင်းနေဘက်ကရောအခုလိုစစ်တပ်ကတက်ရင်အားနဲ့လက်နက်နဲ့ဝိုင်းထားတယ်ဆိုတဲ့အနေအထားမျိုးရှိတယ်ဆိုတော့ပုံနေကျွန်းမြို့နယ်ကအာနာပိုင်းနေအုတ်ချုပ်ရေးပိုင်းကလာတာတွေရှိပါသလားဖုံဖုံ
မရှိဘူးဗျာကုစုမြို့နယ်ခြေောက်ကလည်းမတည်ဘူးလို့ပဲပြောတယ်ဗျာနောက်ပြီးတော့ဒီအနောက်ပိုင်းတိုင်းစစ်တပ်နာချုံဘုံချုံဝင်းစော်ဦးကိုပုံဆက်တော့လည်းမကင်ဘူးဗျာလို့တော့မတ်တော်ကိုကြီးတောင်းလာပါတယ်ဒီဆိုရင်ရခိုင်ပြည်နေကဒီရတတော်မျိုးနေမေဆန္ဒနေကဒီချားပြည့်ရေကောက်ဝေးမှနိုင်တဲ့ဥတည်မောင်ဝင်းကတော့ဒီနေ့လာရောက်ပြီးတော့ကြီးရှိတာရှိတယ်။နောက်ပြီးတော့ဒီရခိုင်ပြည်မြောက်မြို့များတစောင်းဆရာတော်ကလည်းဒီအခုကြွရောက်ပြီးတော့ចောင်းပေါ်မှာသတင်းလုံးနေပါတယ်။နောက်တစ်ချက်ဒီရခိုင်ပြည်စစ်တေမျိုးကနေညီငယ်လေးလှူရှားတဲ့ဆရာတော်တပါးပေါ့နော်။ဆရာတော်ကလည်းဒီနေ့ကြွရောက်ပြီးတော့ပေါ်တော့ပြီးចောင်းပေါ်မှာပဲသတင်းလုံးနေပါတယ်။
အရှင်ပညာဇောတာနဲ့မတ်သိန်ဂီထိုက်ဆက်သွယ်မေးမြန်းထားခဲ့တာပါရှင်။အခု2020ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေပြင်ဆင်နေကြပုံကိုလည်းပြောပြကြမှာတယ်။ပြည်내အခြေစိုက်တိုင်းရင်းသားပါတီတွေပါတီတစ်ခုတည်းအဖြစ်ပေါင်းစည်းဒါပြည်내ကိုစားပြုပါတီဖြစ်ဖို့ကြိုးပမ်းလာတာတွေဟာလက်ရှိနိုင်ငံရေးအခြေအနေအရလှုပ်သင့်လှုပ်ထိုက်ကြောင်းတိုင်းရင်းသားပါတီတချို့ကပြောကြပါဗျ။ Federalist နဲ့မှာပါတီတစ်ခုတည်းကိုမဲပေးရွေးချယ်နေတာထက်ပြည်ထောင်စုနဲ့ပြည်내လွှတ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့အချို့အစားညီမျှဖို့တိုင်းရင်းသားပါတီတွေကြိုးစားလာတာဖြစ်ပါတယ်။ဒီအပေါ်မှာတိုင်းရင်းသားပါတီတချို့ရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကစူးစီးတင်ပြပေးပါမယ်ရှင်။
လာမယ့်2020ရွေးကောက်ပွဲမှာတိုင်းဒေသပါတီတွေပုံပြီးအားကောင်းလာလိမ့်မယ်လို့အများစုကမျှော်လင့်ထားပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီ၊ကချင်ဒီမိုကရက်တစ်ပါတီ၊စီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ်ဆိုတဲ့ပါတီသုံးခုပေါင်းပြီးကချင်ပြည်နယ်ပြည်သူပါတီကိုအခုဇွန်လ9ရက်မှာပြည်အောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်။ကချင်မှာအင်အားကြီးမားရဲ့ပါတီဖြစ်လာဖို့အလားအလာရှိကြောင်းနဲ့ပြည်နယ်လွှတ်တော်ကိုထိန်းချုပ်နိုင်အောင်ကြိုးစားသွားမယ်လို့ကချင်ပြည်နယ်ပြည်သူပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်။လက်ရှိအနေထားကတော့ဒီမိုကရေစီနဲ့လမ်းမကျအောင်ကျွန်တော်ကအဲဒီမိုကရေစီနဲ့လမ်းကျကျဖြစ်နေရှိတာပေါ့။ပြည်နယ်လွှတ်တော်ကလည်းဘာမှသူ့မဲနဲ့ရွေးချယ်တဲ့သူဒါတော့တမရကပြည်နယ်ဝန်ကြီးချုပ်ခန့်ပေးတဲ့ဒါညို့ကျော်သူဖြစ်တယ်။အဲ့ဒါဖြစ်တော့ဖြစ်လာတဲ့2020မှာလေတကယ်လို့အဲ့ဒါမဖြစ်လာတဲ့ခုလက်ရှိပုံစံမျိုးပဲဖြစ်ဖြစ်ပေါ့။ဒီတဲ့မှာမြန်မာအများဆုံးရအောင်ဆူရသွားမှာအပြင်ဝင်းကြီးကမခတ်နိုင်တဲ့တောင်အစရမဖွဲ့ပြင်းနိုင်တဲ့တောင်ပေါ့ဆိုတော့ချင်းချိုတောင်တော့ကျူသားသွားဖို့ရှိပါ
လာမယ့်2020ထွေထွေရေကောက်ပွဲမှာချင်းပြည်နယ်မဲဆန္ဒနယ်18ခုလုံးမှာအနိုင်ရခဲ့ရင်ချင်းတိုင်းရင်းသားတွေဦးဆောင်တဲ့အစိုးရဖွဲ့မယ်လို့ချင်းနိုင်ငံရေးအင်အားစုတွေကပြောပါတယ်ချင်းမျိုးသားဒီမိုကရက်တစ်ပါတီချင်းတူတက်ရေးပါတီချင်းဒီမိုကရေစီဖွဲ့ချုပ်တပတီရဲ့ပေါင်းပြီးချင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD အနေနဲ့မေလ18ရက်မှာတရားဝင်ပါတီဖြစ်ခဲ့ပါတယ်ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ရဲ့အလှည့်ကျဥက္ကဋ္ဌစလိုင်းစူဆန်ကအခုလိုပြောပါတယ
်ဒီနယ်တွေကကိုနဲ့မဆိုင်သလိုဖြစ်ဖြစ်နေတာရွေးကောက်ပွဲတိုင်းမှာလေအဲအကြောင်းကိုရဲ့ဒီနယ်ကနေပြည်တော်စုအစိုးရကိုလည်းပဲကျွန်တော်ကဒီလွတ်နိုင်ရမှာဘူးဒီနယ်ရဲ့ကိုစားအတွက်ကျွန်တော်ကလုံးလုံးပေးဖို့ညှိထားတာရှိပါတယ်ဒါတိုင်းသားအလုံးလုံးလုံးမှရှိကြပါတယ်
2015ရွေးကောက်ပွဲမှာအန်ဒီယာတိုင်းသားလူမျိုးစုကြီးများရဲ့ပြည်နယ်တွေမှာပါအနိုင်ရခဲ့ပေမဲ့2018ကြားဖြတ်ရွေးကောက်ပွဲမှာတော့ပြည်내အများစုမှာအရေးနိုင်ခဲ့ပါတယ်။ဒါကြောင့် NLD အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့မြင်ကြောင်းကိုလည်းလက်ရှိအာဏာရ NLD ပါတီဗဟိုခေါင်းဆောင်တော်ဦးဖြစ်တဲ့မုံရွာဦးအောင်ရှင်ကသ
ူရဲ့တသိပုဂ္ဂလအမြင်ကိုအခုလိုပြောပါတယ
်ဟိုကျွန်တော်ဒီ NLD နဲ့လူမျိုးစုအနေနဲ့ဘယ်လိုကူပေါင်းမလဲတို့ဘယ်လိုမားမလို့မလဲတို့ဘယ်လိုကိုစားပေါင်းစုသဘောမျိုးပေါ့ဗျာလုပ်နိုင်မလဲဆိုတာတော့ဘိုးကပဲဆုံးပြတ်ပါလိမ့်မယ်ကျွန်တော်အမြင်ကတော့လေလူမျိုးစုပါတီတွေနဲ့ကျွန်တော်တို့ဘယ်လိုပဲပြည်ပြည်ကူပေါင်းပြီးတော့လုပ်တင်တယ်လို့ပဲကျွန်တော်မြင်ပါတယ
်လူမျိုးစုကိုအခြေခံတဲ့ပါတီကနေပြည်내ကိုအခြေပြုရပါတီအနေနဲ့ပြောင်းလဲတည်ဆောက်ဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ကအခုဇွန်လ9ရက်ထုတ်ပြန်ကြမှာပြောထားပါတယ်မူဝါဒအရပူပေါင်းလှုပ်ဆောင်မယ်ဆိုရင်မတူညီတဲ့အဖွဲ့အစည်းတွေချာမှာပါပူပြီးပူပေါင်းလှုပ်ဆောင်နိုင်လိမ့်မယ်လို့ SNLD ရဲ့တွဲဖက်အထွေထွေအတွင်းမှုတစ်စိုင်းကြုံညွန့်ကပြောပါတယ်
ပေါင်းစည်းတယ်ဆိုတာအရေးကြုံလို့ကြောချင်းကတ်တာနဲ့ဆိုင်တော့မူဝါဒအရပေါင်းစည်းတာပိုကောင်းတယ်လို့ကျွန်တော်ကမြင်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကကျွန်တော်တို့ပါတီကိုမူဝါဒအခြေခံတဲ့ပါတီဖြစ်အောင်ပြုပြင်ပြောင်းလဲနေတယ်ပေါ့ဗျာကိုယ်နဲ့မူဝါဒကိုက်ညီတဲ့မိတိဖက်စီနဲ့မဆိုးဘူးလေလက်တိုင်းလှုပ်ဆောင်သွားမယ်ဆိုတဲ့သဘောကျွန်တော်ရှိပါတယ
်ရှမ်းပြည်နယ်ကလူမျိုးစုတွေများတဲ့အတွက်ရှမ်းပြည်နယ်ကိုစားပြုပါတီအနေနဲ့ပြောင်းလဲတည်ဆောက်သွားဖို့ SND ရဲ့ဆုံးဖြတ်ချက်ဟာမှန်ကန်ကြောင်းတိုင်းရင်းသားပါတီရဲ့အခြေအနေပူးပေါင်းဆောင်ရွက်တာဟာလည်းဖြစ်တဲ့ကိစ္စဖြစ်ကြောင်းမုံရွာဦးအောင်ရှင်ကပြောပါတယ်လက်ရှိပြည်တွင်းမှာနိုင်ငံရေးပါတီ68ခုရှိပါတယ်လက်ရှိအနေအထားကိုကြည့်ရင်ရခိုင်နဲ့ရှမ်းမှာတိုင်းဒေသပါတီတွေကအားကောင်းနေပြီးမွန်ပြည်နယ်မှာလည်းပါတီ2ခုပေါင်းပြီးမွန်ညီညွတ်ရေးပါတီအနေနဲ့မေလ18ရက်ကတရားဝင်ခွင့်ပြုချက်ရထားပါတယ်ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလုပ်ကင်းမှာဥပဒေပြုရေးနဲ့အုပ်ချုပ်ရေးမှာတိုင်းဒေသတွေရဲ့ပြောရေးဆိုခွင့်တွေပိုပြီးအားကောင်းလာနိုင်တယ်လို့တိုင်းဒေသပါတီတချို့ကပြောပါတယ်
2020ရွေးကောက်ပွဲအတွက်တိုင်းဒေသပါတီတွေပြင်ဆင်နေကြဖို့ကိုကိုစောထက်ပြောပြသွားတာပါအခုတခါတော့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့နှစ်တရာပြည့်အကြောင်းနှားဆင်ကြရမှာပါရှင်အခုဆိုရင်နိုင်ငံတကာအလုပ်သမားအဖွဲ့ ILO ဖွဲ့စည်းခဲ့တာနှစ်တရာပြည့်သွားခဲ့ပါပြီဇနီးဘာမှာ17ရက်ကြာကျင်းပနေတဲ့ ILO ရာပြည့်အထိမ်းအမှတ်ညီလာခံကိုတော့နိုင်ငံပေါင်း45နိုင်ငံကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်ပေါင်း 9,000 ကျော်တက်ရောက်နေပါတယ်ကုလသမဂ္ဂဌာနချုပ်ရှိရာဇနီးဘာကနေလီဇာစလန်ရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ ILO ရဲ့အမှုဆောင်အရာရှိချုပ်ဂိုင်းရိုက်တာကပြီးခဲ့တဲ့ရာစုနှစ်တစ်ခုအတွင်းကမ္ဘာပေါ်ကအလုပ်ကိုင်တွေဟာပြောင်းလဲကြီးပြောင်းလဲခဲ့ပေမဲ့ ILO အဖွဲ့ကြီးရဲ့သတ်မှတ်ပြဋ္ဌာန်းထားတဲ့လူမှုရေးပိုင်းတရားမျှတမှုဆိုင်ရာအခြေခံစံတန်ဖိုးတွေကတော့မပြောင်းမလဲကြံရှိနေတဲ့အကြောင်းပြောပါရတယ်။အနာဂတ်ရဲ့လုပ်ငန်းခွင်အခြေအနေတွေဟာလူမှုရေးဆိုင်ရာတရားမျှတမှုပေါ်မှာအခြေခံရမှာဖြစ်တယ်လို့လည်းသူကပြောပါရတယ်။အလလူအဖွဲ့ကြီးကိုလူမျိုးဘာသာလိင်မခွဲခြားတဲ့တရားမျှတမှုတွေအတွက်အလုတ်ကန်ကောင်းတွေဖန်တီးပေးဖို့အတွက်နဲ့ကမ္ဘာနေရာသီးသီးကလူတိုင်းသားရာဝပြောရေးအတွက်အခြေခံဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်လူတွေရဲ့တိုးတက်ရာတိုးတက်ကြောင်းအတွက်အလုတ်ကန်ကောင်းတွေဟာဘလောက်အရေးပါတယ်လဲဆိုတာကိုလက်ရှိဖြစ်နေတဲ့မသေးချာမရေရာမှုတွေနဲ့အလုတ်ကန်ရှားပါမှုတွေကမိမောင်းထိုးပြနေတယ်လို့လည်းသူကပြောပါတယ်နောက်ပြီးဒီလိုအလုတ်ကန်ကောင်းတွေပေါပေါက်လာစေဖို့ ILO ရဲ့ရည်မှန်းချက်တွေပြည့်မီလာစေရေးမှာလုံနီးကန်နီးတွေကိုတော့ပြောင်းရမှာဖြစ်တယ်လို့လည်းသူကပြောပါတယ
် It is to say the least improbable as the world of work is transformed by the combined impact of technological innovation
ကမ္ဘာပေါ်ကအလုတ်ကန်တွေဟာဒီထွန်းဆန်းသစ်လာတဲ့နည်းပညာတွေကမ္ဘာလူကြီးရဲ့အပြောင်းအလဲရာသီဥတုအပြောင်းအလဲတွေနဲ့လွတ်လပ်မှုကိုအခြေပြုထားတဲ့ကမ္ဘာစီးပွားရေးဝါဒထွန်းကားလာတာတွေဟာပေါင်းဆက်အကျိုးသက်ရောက်မှုတွေအရပြောင်းလဲသွားခဲ့ပါပြီကျွန်တော်တို့ ILO အဖွဲ့ကြီးကတော့လူ့သမားရေးဆိုင်ရာကိစ္စတွေအပေါ်မှာဒီလိုပြောင်းလဲမှုတွေနဲ့အညီအကောင်းဆုံးဖြစ်လာအောင်ဆောင်ရွက်ပေးတော့မှာပ
ါမနေ့ကကောင်းကောင်းမွန်မွန်အလုပ်လုပ်ခဲ့ရတယ်ဆိုပေမဲ့မနေ့ဖက်မှာကောင်းကျင်မှကောင်းမှဖြစ်တဲ့အကြောင်းမစ္စတာရိုက်တာကပြောပါတယ်ILO အဖွဲ့ဟာဒီလိုအပြောင်းလဲတွေနဲ့လိုက်လျောညီထွေဖြစ်အောင်ဆောင်ရွက်ပေးမှာဖြစ်ပြီးအဲ့ဒီအပြောင်းလဲတွေကိုရှောင်ပြေးမှာမဟုတ်ဘူးလို့လည်းပြောပါတယ် ILO အဖွဲ့ဟာလွန်ခဲ့တဲ့နှစ်တရာအတွင်းလူ့သမားရေးဆိုင်ရာအခြေအနေတွေအတော်များများကိုအဆင့်တန်းမြင့်မားပြီးတိုးတက်ကောင်းမွန်အောင်ဆောင်ရွက်ပေးနိုင်ခဲ့တာတွေထဲမှာအလုပ်သမားနဲ့အလုပ်ရှင်ကြားလှုပ်အားကလစာအလုပ်ချိန်လုပ်ငန်းခွင်အခြေအနေတွေနဲ့ပတ်သက်လို့ညှိနှိုင်းဖြည့်ရှင်းပေးတာအဆိုးဝါးဆုံးဖြစ်တဲ့ကလေးအလုပ်သမားရေးနဲ့လုပ်ငန်းခွင်အတွင်းခွဲခြားဆက်ဆံမှုတွေဖယ်ရှားရေးတွေကိုလည်းပါဝင်ခဲ့ပါတယ်။လုပ်ငန်းခွင်ထဲမှာအကြမ်းဖက်မှုနဲ့နှောက်ယှက်မှုဆိုင်ရာပြဿနာတွေကို ILO အဖွဲ့ကကင်တွယ်ဖြေရှင်းပေးနေတဲ့အကြောင်းလုပ်ငန်းခွင်အတွင်းလိုက်နာရမယ့်အခြေခံကျင့်ဝတ်စည်းကမ်းတွေပြဋ္ဌာန်းအတည်ပြုနိုင်အောင်ကြိုးပမ်းခြင်းကလည်းမတော်မတရားမှုတွေဆုံးခန်းတိုင်စေရေးအတွက်အောင်ပွဲတရက်ဖြစ်လာပါလိမ့်မယ်လို့လည်း Mr. Rider ကပြောသွားခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင် VOA American အတန်ရဲ့2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 51လိုင်းလက်မီတာ190ကနေနှာစင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရန်အသုံးအင်္ဂလိပ်သင်ကန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနှာစင်ကြရမှာက
ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကအဲ့ကိုတကောင်ခွေးအခွင့်ဝေးတူးနှင်းကောက်လိုက်ပါတယ်ကျွန်တော်မြန်မာနိုင်ငံကလာရခဲ့ဟုတ်လေအဲ့တော့အိမကအဲ့ကိုမှတောင်းတူကြစီးတဲ့ဟာကိုတကောင်ခွေးကောက်လိုက်ရင်ကျွန်တော်တို့ကိုမပိုးနဲ့လို့ပြောတာနဲ့
မြမစံတင်ပို့နေတဲ့အချိန်နေကြောင်းစီးပွားရေးကဏ္ဍမှာအခုလို့နားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြက်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
ဇော်လာကိုရနေထုတ်ရက်ဆွဲနဲ့ eurasiareview.com မှာဖော်ပြထားတဲ့အိန္ဒိယအရှေ့မြောက်ပိုင်းကတန်ခွေပိုင်လိုင်းကုန်ရက်တွေနဲ့မြန်မာနိုင်ငံဆိုတဲ့ဆောင်းပွားကိုဖတ်ရှုရပါတယ်။အိန္ဒိယနိုင်ငံရေရှည်မှာစွမ်းအင်ဖူလုံဖို့အတွက်သဘာဝတန်ခွေအရေးပါတာကိုအိန္ဒိယစွမ်းအင်မူဝါဒချမှတ်သူတွေအခုအခါပုံမလက်ခံလာသလိုနိုင်ငံအတွင်းသဘာဝတန်ခွေအသုံးပြုမှုလည်းများပြားလာကြောင်းအစချီရေးသားထားပါတယ်။ကင်းကနန်းတွေရ2030ပြည့်နှစ်မှာသဘာဝတန်ခွေအသုံးပြုမှုကအိန္ဒိယစွမ်းအင်အားလုံးရဲ့15ရာခိုင်နှုန်းထိရောက်ဖို့ခန့်မှန်းထားသလို gas oil ဖြန့်ဖြူးရေးတန်ရှင်းလောင်စာအစီအစဉ်အရအခုအခါ gas oil အသုံးပြုမှု55ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိတိုးလာကြောင်း gas oil အသုံးပြုတဲ့ခရိုင်တွေလည်း184 KI အထိရှိရာကမကြခင်ခရိုင် 400 ကျော်အထိရောက်ရှိလာဖို့ခန့်မှန်းထားသလို CNG ဖြန့်ဖြူးရေးဆိုင်တွေကိုလည်းလာမယ့်ဆယ်နှစ်အတွင်း 1,000 အထိရှိလာဖို့ခန့်မှန်းထားတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံအတွင်းအနောက်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေဟာအစင်လာအဖြစ်တန်ခွေအသုံးပြုမှုနှုန်းမြင့်မားပြီးမြေအိန္ဒိယအရှေ့မြောက်ပိုင်းအာတန်အာရူနာချိုင်ဘရဒက်ရှ်နဲ့ထရိုင်ပူရာပြည်နယ်တွေမှာတော့တန်ခွေတိုက်တွေရှိနေကြောင်းနဲ့အိန္ဒိယအစိုးရကတန်ခွေပိုင်လိုင်းကုန်ရက်စတင်တည်ဆောက်နေပြီဖြစ်ကြောင်းဆိုပါတယ်။မကြသေးခင်နှစ်တွေကဆက်လို့အိန္ဒိယအစိုးရကအနောက်မြောက်ပိုင်းပြည်နယ်တွေဖွံ့ဖြိုးတိုးတက်ဖို့စတင်ဆောင်ရွက်လာနေတာကြောင့်အဲ့ဒီပြည်နယ်တွေက2030ပြည့်နှစ်အရောက်မှာသဘာဝတန်ခွေကျူဘစ်မီတာ 29.4 တန်လိုအပ်မှာဖြစ်ပြီးလိုအပ်ချက်တဲ့ကျူဘစ်မီတာ 8.9 တန်လျော့နေနေမယ်လို့ဆိုပါတယ်။ဒါကြောင့်အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အိန္ဒိယအစိုးရအနေနဲ့မြန်မာနိုင်ငံမှာရှိတဲ့သဘာဝတန်ခွေအတွင်းနေနဲ့ pipeline ဆက်သွယ်နိုင်မယ်ဆိုရင်အကုန်ကျတက်တာနိုင်မယ်လို့ဆိုပါရယ်။ဒါပေမဲ့လက်ရှိမှာမြန်မာနိုင်ငံမှာပြည်ပကိုထပ်ပို့ဖို့သဘာဝတန်ခွေအပိုအရှံမရှိဘဲတတိယအချို့အရမြန်မာနိုင်ငံကိုယ်တိုင်က LNG သဘာဝတန်ခွေပြန်လည်တင်သွင်းဖို့စဉ်းစားနေရတယ်လို့ဆိုပါရယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကစွန့်အင်လုပ်ကတ်တွေလေလံတင်ဖို့ရှိနေတယ်လို့လည်းမီဒီယာသတင်းတွေအရသိရတယ်လို့ဆိုပါရယ်။တကယ်လို့မြန်မာနိုင်ငံမှာသဘာဝတန်ခွေအတွင်းအသစ်တွေထပ်တွေ့လာရင်တော့မြန်မာနိုင်ငံရဲ့ပူရှံမဲ့သဘာဝတန်ခွေတွေကိုအိန္ဒိယနိုင်ငံကပိုက်လိုင်းသွယ်ဝယ်ယူသင့်ပြီးနိုင်ငံရဲ့အရှေ့မြောက်ပိုင်းပြည်နယ်တွေရဲ့တန်ခွေပိုက်လိုင်းကွင်းရဲ့ချိတ်ဆက်သင့်ကြောင်းအိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်တွေနဲ့မြန်မာနိုင်ငံနီးနီးကပ်ကပ်တည်ရှိနေတဲ့အချက်ကိုစဉ်းစားပြီးမြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍဖွံ့ဖြိုးရေးဆောင်ရွက်နေမှုကိုအခွင့်အာမှုကိုရယူသင့်ကြောင်းအိန္ဒိယအတွက်တန်ခွေသွယ်ယူရေးစည်းရေးလည်းတက်တာမှာဖြစ်သလိုအရှေ့တောင်အာရှနိုင်ငံတနိုင်ငံနဲ့နယ်စပ်ဖြတ်ကျော်ပိုက်လိုင်းတိဆောက်ပြီးနိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့ဒေတာတွင်းချိတ်ဆက်မှုကိုလည်းပြသရရောက်ကြောင်းမြန်မာနိုင်ငံအနေနဲ့လည်းအနောက်ဘက်နယ်စပ်ကအိန္ဒိယပြည်နယ်တွေဟာမြန်မာတပ်ငွေအတွက်ကြီးထွားလာနေတဲ့စွမ်းအင်ဈေးကွက်အဖြစ်ရှိမြင်နိုင်ကြောင်းအိန္ဒိယအရှေ့မြောက်ဘက်ပြည်နယ်တွေရဲ့သဘာဝတန်ငွေပိုက်လိုင်းကွန်ရက်နဲ့မြန်မာနိုင်ငံရဲ့သဘာဝအရန်အရင်းမြစ်တွေဟာတစ်ခုနဲ့တစ်ခုအပြန်အလှန်အထောက်အကူပြုနေကြောင်းဒါကြောင့်အိန္ဒိယအစိုးရအနေနဲ့မြန်မာနိုင်ငံနဲ့နှစ်နိုင်ငံအကြားတန်ခွေပိုက်လိုင်းတိဆောက်ရေးအယူအဆကိုပြန်လည်အသက်သွင်းဖို့လိုကြောင်းတိုက်တွန်းရေးသားထားကြောင်းပါခင်ဗျာ
။ဇွန်လ10ရက်နေ့ရက်စွဲနဲ့ bangkokpost.com မှာ Larry Jagon ရေးသားထားတဲ့မြန်မာ Powers App မြန်မာစွမ်းအင်မြင့်တင်ဆိုတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။ ဆွမ်းအင်အသေးအံလိုအပ်နေတဲ့မြန်မာနိုင်ငံဟာ12လအတွင်းဆွမ်းအင်ထုတ်လုပ်ပေးဖို့နိုင်ငံတကာဆွမ်းအင်ကုမ္ပဏီတွေကိုတန်တာခေါ်ယူလိုက်ပြီးဖြစ်ကြောင်းနဲ့အာဏာပိုင်တွေဟာတရုတ်နိုင်ငံနဲ့လာအိုနိုင်ငံတွေစီကနေဆွမ်းအင်ဝယ်ယူဖို့လည်းစဉ်းစားနေတဲ့အကြောင်းရေးသားထားပါတယ်။တနိုင်ငံလုံးမှာလျှက်စစ်မီးပြတ်တောက်မှုဟာစီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်တွေကိုလွန်ခဲ့တဲ့2လအတွင်းထိခိုက်နေသလိုဆက်ယုံတွေထုတ်လုပ်မှုရော့ကျလာတာတွေနဲ့ဆေးရုံတွေမှာလည်းအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းလျှက်စစ်ဓာတ်အားလုံလောက်မှုမရှိတာဟာအရင်းနှီးမြုပ်နှံမှုနဲ့စီးပွားရေးတိုးတက်မှုကိုအဟန့်အတားဖြစ်စေတဲ့တစ်ခုတည်းသောအကြောင်းအရာဖြစ်တယ်လို့လည်းရေးသားထားပါတယ်။ပြည်တွင်းနဲ့ပြည်ပလုပ်ငန်းရှင်တွေကလည်းဒီအချက်ကိုသဘောတူကြပါတယ်တဲ့။မြန်မာအစိုးရအနေနဲ့ဒီလိုဝေဖန်ချက်တွေကိုသိနေလို့အခုမီဂါဝတ်300ထုတ်လုပ်နိုင်မဲ့လျှက်စစ်ဓာတ်အားပေးဆက်3လုံးကိုတင်တာခေါ်ယူနေတဲ့အကြောင်းစွမ်းအင်ဝန်ကြီးဌာနအထက်တန်းအရာရှိဦးတန်းစောကိုကိုကရေးသားထားပါတယ်။ဓာတ်အားပေးဆက်3လုံးကိုကြောက်ဖြူမြို့ပသိမ်မြို့နဲ့တန်လင်းမြို့တွေမှာတိစောက်သွားမှာဖြစ်ပြီးဒီဓာတ်အားပေးဆက်တွေဟာရေဒိုအတွက်ဓာတ်အားအမြန်ဆုံးထုတ်လုပ်ပေးနိုင်ဖို့အရေးပေါ်အစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။ကွန်ထရက်တွေကို3လအတွင်းချပေးမှာဖြစ်ပြီးနိုင်ငံခြားကရောပြည်တွင်းကုမ္ပဏီတွေကပါတန်တာတင်သွင်းနိုင်တယ်လို့ဆိုပါတယ်။ဒီအစီအစဉ်အရ LNG ဓာတ်ငွေရေတွေကိုလည်းနိုင်ငံခြားကတင်သွင်းဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်ကဒီလိုအစီအစဉ်တစ်ခုကတော့လက်တွေမကျတာရယ်ပွင့်လင်းမြင်သာမှုနည်းပါးတာရယ်နဲ့ဈေးနှုန်းကိစ္စတွေကြောင့်ပြက်ပြားသွားခဲ့ပါတယ်။ဗန္နာယီဝင်းကြီးဦးစိုးဝင်းက1ကီလိုဝက်ကိုဒေါ်လာ8စင့်ထက်ပိုပေးဖို့ခက်ကြောင်းပြောပြီးငွေရေးကြေးရေးကန့်သတ်ရှိတာကိုထောက်ပြပါတယ်။လူနေအိမ်တွေကိုတနာရီ1ကီလိုဝက်နှုန်းကိုဒေါ်လာ3စင်သာကောက်ယူနိုင်နေလို့ကမ္ဘာပေါ်မှာအပေါ်ဆုံးဈေးဖြစ်တဲ့အကြောင်းတကယ် LNG သုံးပြုတဲ့ဈေးနဲ့စာရင်3ဆလောက်ကွာဟနေကြောင်းလျှက်စစ်ဈေးတိုးမြင့်ကောက်ယူဖို့အစီအစဉ်တွေဆောင်ရွက်နေတာ2နှစ်ကျော်ကြာပြီဖြစ်ကြောင်းမနစ်ကအစီအစဉ်ကိုတော့အဲ့ဒီအချိန်ကဗန္ဒာယီဝင်ကြီးကလူလူကမကျေနပ်မှဆိုလို့ပယ်ချခဲ့ကြောင်းအခုရေးဆွဲနေတဲ့စနစ်ဟာဆင်းရဲတဲ့သူတွေအတွက်လျှော့ဈေးပေးထားတယ်လို့ရေးသားထားပါတယ်။ British Chamber ကမစ္စတာခရိုဟတ်စ်ကတော့လျှက်စစ်အခွန်မြင့်တင်တဲ့ကိစ္စကိုယင်းနှီးမြုပ်နှံသူတွေကထည့်သွင်းစဉ်းစားမှဖြစ်ပေမဲ့ဒီကိစ္စကတကယ့်အခြေခံပြဿနာမဟုတ်ဘဲလျှက်စစ်မီးကိုပုံမှန်ရနိုင်အောင်မလုပ်ပေးနိုင်တာကိုသာဖြေရှင်းဖို့လိုတယ်လို့ပြောပါတယ်။တခြားနိုင်ငံခြားစီးပွားရေးလုပ်ငန်းရှင်တွေကတော့ရေရိုအစီအစဉ်တွေကနေရေရှည်အဖြစ်ပြောင်းလဲနိုင်မှသာကြန့်ခိုင်တဲ့ဈေးကွက်အဖြစ်ကိုရောက်ရှိမှဖြစ်ကြောင်းအစိုးရအနေနဲ့ရေအားလျက်စစ်ထုတ်လုပ်ရေးအစီအစဉ်တွေကိုအာရုံစိုက်တင်ကြောင်းတစ်ချိန်တည်းမှာပဲလူနေအိမ်နဲ့စက်ရုံတွေမှာလျက်စစ်ဓာတ်အားတွေအလေလွင့်ဖြစ်နေတဲ့ကိစ္စတွေကိုလည်းအာရုံစိုက်ဖြေရှင်းဖို့လိုတဲ့အကြောင်းရေးသားထားပါတယ်ရှင်
တော်ဒါရှင်များရှင်ကချင်စစ်တကြောပြန်ဖြစ်တာရှင်းနေပြတဲ့အချိန်ရခိုင်မလဲတိုက်ပွဲကပြင်းထန်နေတယ်လို့ချင်းနဲ့ရှမ်းမြောက်မှာလဲစီးပြိပခါတွေကတင်းမာနေစေပါအခုလိုမျိုးတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရတယ်လို့စစ်ဘေးကနေလွတ်ရအသက်လူထွက်ပြေးနေရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေထိခိုက်ဆုံးရှုံးနေတာခေယမှုတွေအပေါ်သက်ဆိုင်သူတွေအနေနဲ့ဘလို့များဖြေရှင်းတင်ပါတယ်ပြည်တွင်းစစ်မီးငိမ့်နိုင်ရေးသောဒရှင်ရဲ့သဘောထားမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့မိမိတို့ရဲ့သဘောထားအမြင်တွေကို burmese@voanews.com နဲ့ voa ရဲ့ဖုန်းနံပါတ် 1239-282-999 လေးကိုဆက်သွယ်ပေးပို့နိုင်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင်။
ပြည်ဝအမေရိကန်တန်ရဲ့အင်ကာနေမနက်ခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုတစ်ခါနားဆင်လေ့လာကြရမယ့်အမေရိကန်စတိုင်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကအစီအစဉ်ပို့ချပေးပါမယ်ရှင်။
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကိုက်လုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကတ်ပြီးခေါ်တာပေါ့ EDM ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုးတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေ။လက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒီပေးရပါတယ်။ Umago Narukao Nasin Jiao.
We were very lucky as we got out of our house before it burned down. It was a very close call.
Andiani Tidigli Ludagus Pyoji, idiom atomia, belupiumle.
Close call.
Lupiolu Yavari. Eragaro, diginimine, timpia gede, idiom atome pipari.
တော်လလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနှာစင်ကြရပါမယ်ရှင်။မြမဆန်ရဲ့ပြည်ပအဓိကဝယ်လက်ဖြစ်တဲ့တရုတ်နိုင်ငံဘက်ကိုဆန်တင်ပို့လို့မရသေးတဲ့အချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကလည်းမြမဆန်ပို့ကုန်အပေါ်မှာအခွန်3ဆလောက်တိုးပြီးကောက်ခံလိုက်တာကြောင့်ဆန်တင်ပို့မှုမှာအထိနာနေကြပါတယ်။ဘင်္ဂလားဒေ့ရှ်ဈေးကွက်ကိုအားထားပြီးရခိုင်ပြည်နယ်ထဲမှာနိုင်ငံတကာအဆင့်မီဆန်ဆက်ကိုတည်ထောင်ထားတဲ့ရွှေပြည်ဖြိုးဆန်လုပ်ငန်းရှင်ဦးတန်ဝင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ခီထိုက်ကတင်ပြထားပါတယ်ရှင်။
ကျွန်တော်ကတော့ဒီဆက်ဆက်ကရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုကော်မတီကနေဒီ condition နဲ့ပြထားတဲ့ဒီနိုင်ငံတကာအစီအစဉ်ဆက်ဆက်တိောက်သူကတိောက်ထားတာပါအဲ့ဒီဆက်ဆက်ကကျွန်တော်ဒီ2000နဲ့19တလားပိုင်းမှာကျွန်တော် condition ရပြီးတော့တိောက်ထားတာဖြစ်ပါတယ်ဘူရောတက်ကတော့လေပက်နေပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီဆက်တွေကိုဘာဖြစ်လို့တည်လဲဆိုတော့ ancient ဘင်္ဂလားဒေ့ရှ်နိုင်ငံကိုအကူပြီးတော့တည်လိုက်တာပါအခုဘင်္ဂလားဒေ့ရှ်နိုင်ငံကလေကျွန်တော်ကိုကျွန်တော်တို့ပို့မယ်လို့ချက်ပြတဲ့အခါတိတ်ကတောင်းခွေနှုံးနဲ့အဲလက်ခံမယ်ဆိုပြီးတော့ကျွန်တော်တို့အကြောင်းပြန်ပေးတဲ့ကျွန်တော်တို့ကဟိုရောင်းမရသေးတဲ့ဒီတိုင်းနေရပါတယ်အဲ့လိုနေထားပါကျွန်တော်ကရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဟိုကော်မတီရဲ့ကွန်ဒီရှင်းနဲ့ဒီထားတဲ့ရခိုင်ပြည်ရဲ့ပထမဆုံးဆန်ဆက်ပေါ်ဆရာမကြီ
းဘင်္ဂလားဒေ့ရှ်ဘက်ဟိုအထွက်ရောက်တော့ရောအရင်ဝယ်တုန်းကဘယ်လောက်လောက်ထွက်ပါလဲ
မသိကကျွန်တော်တို့ဒီနောက်ဖြစ်ကောင်းနောက်ဆက်ဖြစ်နောက်ဆက်ကူမှာအိပ်ပေါင်းသိန်းပေါင်း50ကျော်လောက်ရောက်ခဲ့ရပါတယ်ကျွန်တော်တို့ဒီရခိုင်ပြည်ကနေတင်လေအခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီနှုန်းကကျွန်တော်တို့ခဲ့ကိုအခွင့်အရေး4000လောက်အခွင့်အရေးကောက်ပါတယ်အခုချိန်မှာသူတို့ခဲ့ကို1000ခွေအခွင့်အရေး2000ကောက်လိုက်ပါတယ်ကျွန်တော်မြန်မာနိုင်ငံကလာခဲ့ဟာကိုလေအဲ့တော့အိမကခဲ့ကိုမှကျွန်တော်တို့1000ကျော်ရှိသေးဟာကို1000ခွေကောက်လိုက်ရင်ကျွန်တော်တို့ကိုမပို့နဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပါ
ခင်ဗျအဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါတယ်တတိပတ်လို့ပါလေအ
ဲ့ဒါကဘင်္ဂလားဒေ့ရှ်ဈေးကွက်ကဒီနှစ်မှထူးထူးခြားခြားဖြစ်သွားတာပါလား
ဟုတ်ကဲ့ဒီနှစ်မှာမှထူးထူးခြားဖြစ်သွားတာပါသူတို့ကတော့ကျွန်တော်မြင်လာတော့ဖိအားပေးတဲ့ပုံစံတစ်ခုတော့ဖြစ်နေပါတယ်သူတို့ကလေဒီ4000ကနေ1000ခွေးပြီးဟိုအကောက်ခံကိုတင်လိုက်တယ်ဆိုတော့လေမဝေရှင်သူ့လေပြောတဲ့သဘောနဲ့တွေ့နေပါတယ
်။ဟုတ်ဒီမြန်မာဘက်ကကျမတို့ဒီနိုင်ငံဘက်ကစံနေရဟိုဒီပြိပဈေးကွက်ကိုမရှင်နိုင်တဲ့သဘောများဖြစ်နေပါသလားဈေးများအရန်ကြီးလွန်းနေလို့လား
။ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံစံတွေကဒီဟိုပေါ့ပြိပစံတွေကိုမရှင်နိုင်တာအချက်20-30လောက်ရှိပါတယ်။နံပါတ်1အချက်ကကျွန်တော်တို့မြန်မာနိုင်ငံကတောင်သူတွေတုံးနေတဲ့ဓမြဝဇာကပြုံးနေငါတစင်းလာတာပါအဲ့တော့ဒီတွဲမြောစာတဲ့အကရီရတဲ့အကပေါင်းပေါင်းချုံချုံညပေါင်းပေါက်သိရှိပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာဆိုရင်အခုနေပြီးတော့ဒီဆူရကဒဲမီဩစာတဲ့အကမြန်မာငွေ9,000-7,000နဲ့ရန်ပေးတာပါအဲ့ဒါတစ်ချက်ကျွန်တော်တို့မြန်မာတောင်ပြည်တွေကဒဲမီဩစာကိုဈေးကြီးပြီးတော့ဝယ်ရတာတစ်ချက်ဖြစ်ပါတယ်နောက်တစ်ချက်ကဒီဘင်္ဂလားဒေ့ရှ်မှာဒီဒေတာကမှာ3,600လောက်ဒီအချစ်စီလောက်ပြီးပြနေတဲ့ hybrid platform တွေဆိုင်နေပါပြီအနိုင်ငယ်လို့ကိုစစ်ကိုရခိုင်လို့ကျွန်တော်တို့မြန်မာနိုင်ငံမှာကြတော့ကျွန်တော်တို့ OP တိုက်ပေါ့ဒီရိုးရိုးမျိုးတွေကိုကျွန်တော်တို့ကဆိုင်နေတဲ့အတွက်တေကားကိုခမက်ချေကျွန်တော်တို့မြန်မာအစိုးရတမက်ထားတာက3,980ရမှာပဲတမက်ထားပါတယ်အဲ့တော့ကျွန်တော်တို့အဲ့မှာအထွက်အားရောတဲ့အတွက်ရေကမာရေဝင်ငွေဟာတဝက်အားကျဆင်းတော့ပါတယ်တင်းမြောဩဇာမှာဈေးပူတယ်အဲနောက်ပြီးတော့ဒီကဘာထွက်တဲ့ဟာမှာတဝက်လောက်အောက်ကိုရောက်တော့ပါတယ်တခြားနိုင်ငံနဲ့ဆိုင်ရင်လေနောက်တစ်ချက်ကကျွန်တော်တို့ဒီလိုဟာတခြားနိုင်ငံမှာဆိုရင်ထွက်လာတဲ့ဆန်စပါးတွေကိုကျွန်တော်တို့ဒီလိုမျိုးထင်ကြောင်းပေးတဲ့အဖွဲ့အစည်းရှိပါတယ်အစိုးရဖွဲ့နဲ့တစ်ချို့တွေကသူတို့ကနေပြီးတော့ထင်ကြောင်းပေးပါတယ်နောက်ပြီးတော့တောင်ပြည်တွေပူလောင်မဲ့နေရာကိုရောင်တွေအဆောက်အဦတွေနိုင်ငံအမြတ်ပြတ်မှာဟိုဆောက်ထားပါတယ်အဲ့ဒီနေရာမှာတောင်ပြည်ကနေပြီးတော့ဒီပြတ်တာတွေဈေးနှုန်းတစ်ခုနဲ့ပို့စပါးကိုဟို
လိုခေါ်မလဲတိုးလောင်လို့ရပါတယ်။ဒါမှမဟုတ်အခမ်းအနဆိုရင်အခမ်းအနပေါ့။အဲ့ဒီအချက်ပုံစံနဲ့ကျွန်တော်တို့မြန်မာတောင်ပြည်တွေနဲ့နိုင်ငံခြားကဒီဘင်္ဂလားဒေ့တောင်ပြည်တွေနဲ့အိန္ဒိယတောင်ပြည်တွေနဲ့အဲအဲ့လိုကွာခြားနေတာပါလေ
။ဒီစပားတွေကိုထားဖို့တိုးဖို့ရောက်တော့ရောဘလောက်အခက်ခဲဖြစ်နေပါသလဲနိုင်ငံတော်မှာ
။ဟုတ်ကဲ့ပါ။ကျွန်တော်တို့အခုနေစပားစိုက်ပြီးလို့ဆိုရင်တောင်ပြည်တွေဆိုရင်ဒီမှာတိုးလောင်တဲ့နေရာမရှိဘူးဆိုရင်ဒီဈေးနဲ့တူတူကခြောက်ရောက်ရပါတယ်ကျွန်တော်တို့ဒီဈေးကွက်မှာဒီပုံထိုင်စပားပြစ်မှာသိုးလို့လေအဲ့တော့ဒီအဲ့ဒါကိုစပားကိုအယောင်ဝင်လုပ်နေတဲ့ကွန်ကရစ်ပိုးစားတွေကသူတို့တက်အမျက်ကျင်အောင်ဈေးချပြီးတော့ဝင်ပါတယ်အဲ့ဒီဈေးချဝင်ဝင်နဲ့ဈေးချလို့ရက်ကလောက်ချပြီးတော့ဝင်တော့တာလေတစ်ချက်ရှိပါတယ်အဲ့ဒါပူလောင်လို့ပူလောင်ဖို့နေရာမရှိတာတစ်ချက်လေးပါပါတယ်စပားစီကြတာကနောက်ပြီးတော့နိုင်ငံခြားကိုကျွန်တော်တို့တင်ပို့နေတဲ့ကျန်စပါးဒီဘောဒီအချောက်ခံစက်တွေကျွန်တော်တို့နိုင်ငံမှာအများကြီးလုပ်နေပါတယ်။အဲဒီဘင်္ဂလားဒေ့ရဲ့တို့ဒီတခြားနိုင်ငံတွေမှာအိန္ဒိယတို့မှာဆိုရင်အချောက်ခံစက်တွေကိုအစိုးရကနှိရှိအကျိုးစနစ်နဲ့ရောင်းပေးပါတယ်။အဲ့ဒါမှကျွန်တော်တို့စပါးအရေးကြီးတက်လာတာတစ်ပိုင်းပါ။နောက်တစ်ပိုင်းကစစ်ခွေးထုတ်လုပ်တဲ့နေရာမှာစင်စက်တွေကို ISO လက်မရတဲ့တကယ်လူတွေကိုအဲဒီမပြေနိုင်တဲ့စက်တွေနဲ့စစ်ခွေးထုတ်လုပ်ခိုင်းပါတယ်။အဲ့ဒါတွေလည်းအစိုးရကနှိရှိကျွန်တော်တို့ရှင်းလာပြပါတယ်ဒါနိုင်ငံစီးပွားရေးတည်ဆောက်နေတာပါဒီဆန်စပါးလုပ်ပြီးလို့ဆိုတာကအဲ့ဒါမှအစိုးရကနေပြီးတော့ဒီစီတီလူစုတွေအလောက်ကရရှိတယ်ဟိုဟာအစိုးရလည်းအခွင့်အရေးရရှိတယ်အဲ့လိုပုံစံမျိုးသမီးတွေဆောင်းနေတာပါကျွန်တော်တို့နိုင်ငံမှာကြာတော့ဒီအချောက်ကန်ဆက်ဝင်နေဆိုရင်ဟိုကမဟိုဒီမဝေးမရှိမဝင်နေဆိုရင်အချောက်ကန်ဆက်ကကျွန်တော်တို့တက်မဆွေးတော့မရှိဘူးရှင်းနေပါတယ်အဲ့တော့နိုင်ငံတကာအရေးကြီးရှိတဲ့စက်တွေလည်းအမှန်တကယ်လိုပါတယ်အဲ့လိုဘင်္ဂလားဒေ့တို့အိန္ဒိယတို့မှာဆိုရင်အရေးကြီးတဲ့စက်တွေနဲ့ဟိုအစိုးရကဒီနှိမ့်ချေဆုတ်ရှေ့ပေးတာကျွန်တော်တို့နိုင်ငံမှာကြာတော့အဲ့လိုပေါ့နော်ဒီအခက်တွေအခက်ရှိတွေကထုတ်လုပ်တဲ့ protection ထုတ်လုပ်တဲ့စက်ပိုင်းမှာလည်းအခက်ရှိရှိတယ်ဒီ dryer စနစ်ပေါ့အခုအဲမြေစပါးစားပြီးတော့ချက်ချင်းအချောက်ခံရမယ်မြေစပါးစားပြီးတော့အချောက်ခံရမယ်စက်တွေပေါ့အချောက်ခံတဲ့ dryer တွေအဲနိုင်ငံအဝက်မှာ900ခန်းလုံးတော့မရှိပါဘူးအဲ့တော့ဟိုပါဒီတိတ်ပြီးတော့ကျွန်တော်တို့လုံးဝလေ့ကျတာရဲ့အခက်အခဲရှိပါတယ်
ခုလောလောဆယ်ရောစပားတင်းတရာဘယ်လောက်ပေါက်နေပါသလဲရှင
်အခုစပားတင်းတရာကို၄သိန်းခွင်းနဲ့၅သိန်းကျားမှာတော့ရှိပါတယ်အဲမင်းအယောင်ဝေကတိတ်ပြီးတော့မဖြစ်ပါဘူးကျွန်တော်တို့ဒီကိုမြန်မာလူမျိုးတွေစားတဲ့ပေါ်ဆက်မွေးတွေကကျွန်တော်တို့ကျေးဇူးတင်လို့ပဲအယောင်ဝေဖြစ်နေတာပါဒီနေ့ကျွန်တော်တို့အင်မတာအုပ်စုကတော့အယောင်ဝေမဖြည့်ပြင်းနဲ့ကျွန်တော်တို့ရက်တက်နေပါတယ်။မနေ့ကဆိုရင်စံတေးကိုဘင်းအောင်ဈေးကွက်မှာ2000နဲ့3000ဖြစ်ဖြစ်တဲ့စံတေးကအခု16500နဲ့အယောင်ဝေဈေးဆက်နေပါတယ
်။မတန်ဂီတိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနေ့ခင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနှာစင်ကြရမယ်သုတဆုံလင်အမေရိကန်တခွင်အစည်းအဝေးမှာတော့အမေရိကန်ပြည်တွင်းစစ်ကာလကသမိုင်းဝင်တိုက်ပွဲတွေဖြစ်ခဲ့တဲ့ Gettysburg မြို့ကလေးအကြောင်းကိုအောင်အောင်နဲ့အတူနှမ်းလောင်ကအခုညီတင်ဆက်ပေးထားပါရဲ့ရှင်။
ပင်ဆယ်ဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်ရင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ဝါရှင်တန် DC ကနေဆိုရင်လည်းတနာယီခွဲသာသာလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီး Robert E. Lee ကဗာဂျီးနီးယား Chancellorville မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ Gettysburg ကိုစုရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ Pennsylvania ပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်ခဲ့ပါတယ်
။ဗိုလ်ချုပ်ကြီး Robert E. Lee ရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲ့နောက်ညဉ့်ညဉ့်ရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပ
ါတဖက်မှာလည်းသမ္မတအိဗရာဟင်လင်ကွန်ကတာဝန်ပေးထားတဲ့အတိုင်းပိုချုပ်ဂျောဆက်ဖိုဂါကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်တင်အနေထားပြင်ထားပါတယ်ဒါပေမဲ့လည်း Gettysburg စစ်ပွဲကြီးမစတင်ခင်၃ရက်အလိုမှာပိုချုပ် George Gordon Meade ကိုတပ်တွေကိုကယ်ဖို့အစားတို့ခန့်အပ်ပြီးတော့ Washington DC ကိုပိုချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းထားပါတယ် ဒီအနေအထားကိုသိပြီးတဲ့နောက်ဗိုလ်ချုပ်ကြီးရောဘတ်လီဟာဂက်ရစ်ဘတ်ပဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ
်။1963ခုနှစ်ဇူလိုင်လ1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတက်ကတပ်ဖွဲ့ဝင်3000၊မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတက်တွေရှုံးနိမ့်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။
ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သင်္ကန်းနာထီကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများလာကြောင်းဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းသက်သာ9000လောက်တိကျထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်။ဒီတိုက်ပွဲပြီးလေးလအကြာမှာသမရအီဘရာဟမ်လင်ကွန်ကဂက်ရစ်ဘတ်တိုက်ပွဲအတွင်းကြာဆုံးသွားသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်ပြောကြားခဲ့ပါတယ်။သူ့ရဲ့မင်ကွန်ထဲမှာသမရလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့တဲ့သူတွေကိုတည်ဆုံခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရွံ့တဲ့လူစံကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်
။ဒီတိုက်ပွဲဟာညှဉ်းညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းချတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကျွန်စနစ်နဲ့ပတ်သက်လို့တောင်းတဲ့မြောက်အကြားအငင်းပွားရာကနေပြည်ရင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံ့ဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပါ
။အခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများအပြားပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲအထိမ်းအမှတ်ခန်းနာကိုငင်းငင်းချမ်းချမ်းဆင်နွှဲနေကြတာပါအမေရိကန်မှာအခုလိုနွေရာသီကာလကိုရောက်လာတိုင်း living history လို့ခေါ်တဲ့ဟိုရုံးကပုံစံဒီအတိုင်းဝတ်စားဆင်ရင်ပြီးတမိုင်းကိုပြန်ဖော်ကျူးတဲ့ခန်းနာတွေအများအပြားကျင်းပလေရှိပါတယ
်1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်သားဝတ်ဆောင်နေဖို့အရသားတွေကလည်းဟိုရုံးကအတိုင်းဝတ်ကြပြီးတော့အထိမ်းမှကျင်းပတာပါဒီအထိမ်းမှပွဲဆင်နွှဲကြသူတွေကတော့ဂျာဟာ living history သက်ရှိသမိုင်းတွေဆိုပြီးတော့တင်စားခေါ်ပေါ်ကြပါတယ် Gettysburg အထိမ်းမှအခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကအထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းတရေကောင်းတွေအတိုင်းဝတ်ဆင်ကြတဲ့သူတွေလည်းရှိပါတယ
်ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံတိုင်းလည်းဝတ်ဆင်ကြပါတယ်Gettysburg စစ်ပွဲအကြောင်းပြောရင်တော့တစ်ဆက်တည်းပါလာတာကသမရအီဘရာဟမ်လင်ကွန်ပ
ါ That this nation under God shall have a new birth of freedom and the government of the people by the people for the people
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်းကွန်မှာပါတဲ့ American ပြည်အောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပါလူတိုင်းဒန်တူညီမျှတယ်လို့အမေရိကန်ပြည်အောင်စုရဲ့66မြောက်သမရအီဘရာဟမ်လင်ကွန်ရဲ့2မိနစ်ကြာတဲ့ Gettysburg မင်းကွန်းဟာအမေရိကန်သမရတွေပြောကြားခဲ့တဲ့မင်းကွန်းတွေထဲမှာအပြောင်းအလဲဆုံးဖြစ်တာကြောင့်ဒီမင်းကွန်းကိုအမေရိကန်ပြည်အောင်စုမှာကျောင်းသူကျောင်းသားအများအပြားလေ့လာကြပါတယ်ကျွန်းစနစ်လူလာလို့ခွဲထက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလို့တဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်အောင်စုတည်ထောင်ရေးအတွက်သမရလင်ကွန်ကာကွယ်တိုက်ခိုက်ခဲ့တာပါခွဲထွက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့ရတဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာပ
ါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်းရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံတစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Gettys ကဆိုပါတယ
် I think by now it would have been back as one nation
အခုဆိုရင်လေနိုင်ငံတနိုင်ငံအနေနဲ့ရက်တည်နေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလေကျွန်တော်တို့ဟာအလားတူရက်တည်ခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေထိုင်နိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတရားစီနေလို့မရပါဘူးလို့ Jim ကပြောသွားတာပါအမေရိကန်တွေအတွက်တော့အခုလိုဟိုရုံးကအတိုင်းဝတ်စားဆင်ရင်ပြီးအထိမ့်မဲ့ဆင်နွှဲတာဟာဝါသနာသက်သက်ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူပူးတွဲချီတက်နေကြပါပြီ
အခုလ ိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲဟိုရုံကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုရုံကအတိုင်းဝှစားဆင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်တရုတ်ဆောင်ပြရာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်ကြိုးစားဆောင်ရွက်နေကြပါတယ်
။ Gettysburg ကိုသွားရောက်လေ့လာသူတွေအနေနဲ့ nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့သွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီးဘတ်ကားတွေနဲ့လဲပတ်နိုင်ပါတယ
်။တနေရပြီးတနေရတူချင်းလိုက်လံကြည့်ရှုနိုင်တယ်လို့ Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လဲလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှိရှိတဲ့လမ်းမှာစပိန်လဲစီးနိုင်တယ်လို့မြင်စီးပြီးလှည့်လာလို့လဲရပါတယ်။
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတ္တဆော်လေးအမေရိကန်တခွင်စီစဉ်ကိုတောက်ကြနေညာပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါမနက်ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုတော့ဖခင်များနေအထိမ်မှတ်ဂုံပြုစာလေးတွေပေးပို့ဖို့အတွက်ဖိတ်ခေါ်ပါရစေရှင
်မေလူရင်မှထွေးပြီးချိုတင်းဆိုပေမဲ့
ဖခင်ဂျေစုကိုဖော်ကျူးတဲ့အထိမ်မှတ်ဖြစ်အမေရိကန်ပြည်အောင်စုအပါဝင်နိုင်ငံအများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VOE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ယေရှုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မေတ္တာအောင်မေတ္တရာအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတယ
်ရုံနိုင်အောင်ကြီးမားလေးအဖေမြတ်တာနဲ့ဂျေ
ပြည်အမေရိကန်တန်ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ပြန်လည်နားဆင်နိုင်ကြပါတယ်အင်္ဂါနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်လည်းရှိသေးတာမို့စောင့်မျှော်နားဆင်နိုင်သလိုပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်နိုင်ကြပါလေရှင်အခုအင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြပေးပါမယ်ရှင
်။ရွှေပြောင်းခြေချမှုကိုထိန်းချုပ်ရေးမက္ကဆီကိုနဲ့မကြခင်ကရခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတင်းလာနေနေခင်းပိုင်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမေးမြန်းခဲ့ပြီးမှလည်းရှင်းရှင်းလင်းလင်းမဖြေခဲ့ပါဘူး။သဘောတူညီချက်ရဲ့မထုတ်ပြန်တဲ့အချက်တွေဖြစ်တယ်လို့သာသတင်းထောက်တွေကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်စစ်ပွဲမှာအမေရိကန်တွေရဲ့တိုးတက်မှုကိုဒေသခံတွေရဲ့ပြောကြားချက်တွေနဲ့ကိုးကားဖော်ပြလေရှိပြီးတပ်မှုတွေကတော့ဒီအချက်တွေကိုဘေးဖယ်ထားပေမဲ့အချက်လက်တွေကိုဆက်ပြီးတော့ကောက်ယူနေစေပါဒါပေမဲ့လူသိရှင်ကြတော့ထုတ်ပြန်လို့မရှိပါဘူးဒီနေ့အစပိုင်းမှာအမေရိကန်ရဲ့ Resolute Support အဖွဲ့ကဒေသခံတွေရဲ့ကောက်ယူချက်တွေစုဆောင်းမှုကိုရပ်ဆိုင်းလိုက်ပြီလို့လည်းပြောဆိုထားပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုစုံစမ်းတာကိုအနောက်ရှက်ပေးဖို့ကြိုးစားပြီးတရားရေးပိုင်ကိုသမ္မတဒေါ်နယ်ထရန့်ပိတ်ပင်ဟန့်တားခဲ့သလားဆိုတဲ့အပေါ်စုံစမ်းတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစဉ်ခံစားတဲ့ကအရေးကြီးတဲ့ဆက်ရွက်စရတ်နေကိုတရားရေးဌာနကလွှဲပေးပါမယ်ဆိုတဲ့သဘောတူညီချက်ကိုအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တွေတနင်္လာနေ့ကရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မန်ဟတ်တန်ကမိုးမျှော်တိုက်တလုံးပေါ်မှာတနင်္လာနေ့နေ့လယ်ကရဟယင်တစ်စင်းပြတ်ကျခဲ့ပြီးရဟယင်မောင်းသေဆုံးသွားတယ်လို့နယူးယောက်ရရှိတွေကပြောပါတယ်။မိုးရွာပြီးမြူတွေဆိုင်းနေချိန်မှာပြတ်ကျခဲ့တာပါ။နယူးယောက်မြို့လယ်ကခေါင်းမိုးမှာပြတ်ကျခဲ့တဲ့ရဟယင်ကထွက်နေတဲ့မိဂိုးတွေကိုလည်းရုပ်သံထဲမှာတွေ့ရပါတယ်ရဟယင်ဟာမီးလောင်ကျွမ်းခဲ့ပြီးမီးကိုတော့ချက်ချင်းပဲနှိမ့်လိုက်နိုင်တယ်လို့လည်းမိသက်တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ပြောပြပေးသွားတာပါရှင်ဒီမနက်ရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်
အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ကြပါတယ် VOE သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.